ကိုဗစ်ရောဂါကူးစက်မှုဆက်လက်မြန်မာနေဆဲဖြစ်တဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းပြည်ရင်မန္တလေးတိုင်းကကူးစက်မှုအများဆုံးဖြစ်နေတဲ့အတွက်အခုလောက်မဲ့ဒီဇင်ဘာ9ရက်နေ့ကနေ18ရက်နေ့ထိနှစ်ပတ်ကြာမဖြစ်မနေအပြင်ထွက်ရမယ့်လုပ်ငန်းအမျိုးအစားကလွဲလို့မန္တလေးပြည်သူတွေနေရင်အပြင်မထွက်ကြဖို့ဆိုတဲ့အမိန့်ကိုမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကဗိုလ်တူးနေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။ဗန်းနဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်း73စီဆိုင်တန်းကားနဲ့စားတောက်ကုန်လုပ်ငန်းရေးသားနဲ့တကူရေးသုံးပစ္စည်းထုတ်ဆက်ရုံနေနဲ့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေသာလေပတ်ခွင့်ရှိပေမဲ့ကြံလုပ်ငန်းအမျိုးအစားတွေကိုဒီနှစ်ပတ်တာကာလအတွင်းရန်နာထားရမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။မန္တလေးတိုင်းမြို့နယ်အသီးသီးမှာရှိတဲ့ဈေးတွေကိုမနေ့တိုင်းနေ့တစ်ဝက်သာဖွင့်ခွင့်ပေးပြီးကုန်စည်နိုင်တွေကတော့တနည်းမှာနှစ်ကြိမ်အချိန်အကန့်အသတ်နဲ့သာဖွင့်ရမှာဖြစ်ပါတယ်။ဈေးုံဈေးကနဲ့ဈေးဝယ်လိုသူတွေကတော့အိမ်အောင်စုတစုမှာ၃ရောက်သာထွက်ခွင့်ရှိပါတယ်။အခုထုတ်ပြန်လိုက်တဲ့ဒီစည်းကမ်းကိုဖောက်ဖျက်ခဲ့ရင်တည်ဆဲဥပဒေအရအရေးယူမယ်လို့ဖော်ပြထားပါတယ်။ဒီတော်တွင်နေပြည်တော်ကောင်စီနယ်မြေနဲ့ Stay at Home အစီအစဉ်မှာပါဝင်ခြင်းမရှိတဲ့တိုင်းနယ်ပြည်နယ်ဒေသကြီးကအစိုးရဆိုင်ရာဝန်ထမ်းတွေဟာသက်ဆိုင်ရာရုံးတွေမှာအချိန်ပြည့်နေစဉ်အလုပ်ဆင်းရတော့မှာဖြစ်ကြောင်းကိုဗစ်ကာကွယ်ထိန်းချုပ်ကူတာရေးဘူကော်မတီကဒီဇင်ဘာလ2ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပါတယ်။အဲ့ဒီဝန်ထမ်းတွေဟာအရင်ကနှစ်ပတ်ရုံးတက်နှစ်ပတ်နေမှာအလုပ်လုပ်ကြတဲ့အစီအစဉ်နဲ့လဲပတ်ခဲ့တာပါ။